ုချိန်မှစပြီးကာယစုပြေကျဉ်လက်မြေကဏ္ဍအနေနဲ့မန္တလေး RVA အကျိုးတော်ဆောင်ဗဟိုယုံမှာဝိုင်းတော်သူဝိုင်းတော်သားများကနေပါစိုက်ပြုရေးအကြောင်းသိကောင်းစရာဆိုတဲ့ကျဉ်လက်ဇလံတူလေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ဒီကောက်တောင်းသူတွေကိုအသိပညာပေးသွားမှာကတော့ဝင်ငွေကောင်းမှုခြိဝါဆိုင်စုဆိုတဲ့အကြောင်းလေ
းကောင်းတယ်ဗျဒါနဲ့ဝါကဘဲဝါကိုဆိုက်ရမှာလေဗ
ျဝင်ကြီး6ဝါမျိုးဆိုက်ရမှာ
ဘာဖြစ်လို့ဝင်ကြီး6ဝါကိုဆိုက်ခိုင်းတာလဲ
အေးဗျဝင်ကြီး6ဝါကအထွန်းနှုံးနဲ့မြင်ပါတယ်ဝါခွန်းကြတော့လေဖြူခွေးတယ်အင်းပြောရရင်တော့ဗျာဝါခွန်းအခြေသေးမြင်ပါတယ်ဗျနောက်ပြီးဝါခွန်းအထွန်းနဲ့ကောင်းတယ်နေတော့ထွက်တာတော့သူများကြီးတွေမအောင်ဘူးလေ။
နောက်ထပ်ကောဘာလို့ရှိသေးလဲဗျာဆရာလေးက။အ
ဲဘာလို့ရှိသေးလဲဆိုတော့စိုက်တယ်လည်းမကြဘူး။အချိန်တော်အတွင်းမှာအကျိုးမြတ်ရနိုင်တယ်။ပြီးကြတော့မိုးဂျိုမိုးလည်းမိုးနှောင်းနေပါလေစိုက်လို့ရတယ်။ရာသီမရွေးဘူးပေါ့ဗျာ။လက်ရှိဝါစိုက်နေတဲ့ရာသီဥတုတွေဒေသတွေနဲ့လည်းကိုက်နေပြီးတော့ကြိုက်တဲ့နေရာမှာစိုက်လို့ဖြစ်ဆွနိုင်နေတယ်။ဒါကြောင့်လည်းဒီသီးနှံကိုရွေးချယ်ရတာပေါ့ဗျာ။အဲနောက်ရာသီဥတုဒဏ်ကိုလည်းခံနိုင်တယ်ဝါကိုအဓိကဖြက်စီးတဲ့တီးနဲ့ဖောက်ဖို့ရဲ့ဒဏ်ကိုလည်းခံနိုင်နေရဒီတီးနဲ့ဖောက်ဖို့ကိုကာကွယ်ရတဲ့ကာကွယ်ဆေးဖို့လည်းတက်တာသွားတော့ပေါ့ဗျာဆေးဖြန်းရတဲ့ဈေးကလည်းတက်တာလေဝါအည်သူရလည်းကောင်းမွန်တဲ့အတွက်ကြောင့်မလို့ဝါဈေးလည်းကောင်းတော့ပေါ့ဗျာအဲဒါတွေမကဘူးဗျာ
ဘာလို့ရှိသေးတာလဲ
ဓာမီဟောစာထဲရတာအပင်ကိုရေသွင်းရတာပေါင်းမြက်နှုတ်ရတာတွေအတွက်လုံရင်လည်းလုံးတယ်လို့အကျိုးရှိတယ်ဗျာဖွံ့နှုံးကလည်းတုံ့ပြန်မှုရှိတယ်ဗျာဝါသီးတင်တဲ့နှုံးလည်းမြင်ပါလေ။ဝါပေါက်လည်းညင်းရဲ။အဲနောက်ဝါပေါက်ကကြီးပြီးအလေးချိန်လည်းစီးတယ်။ဝါကွန်းသားကလည်းထူရဲ။ဝါကောက်ရတာလည်းလွယ်ကူတယ်။ကဲဒါဆိုဘာပြလို့သေးလို့များ
။ဒါဆိုဝါပင်ကပုံတံကဘလို့လဲပြဆရာလေးက
အခြားဝါရင်းနဲ့တော့သိမ့်မကွာပါဘူးလား။အပင်ရဲ့ပုံတံကတော့အဝိုင်းပူလေးပါပဲ။အပင်ရဲ့အမြန်သုံးပေခွဲကနေ၄ပေတော့ရှိမယ်။ပင်စီရဲ့အကြောင်းကညင်းညုံရောက်ဖြစ်တယ်။ဒီဘက်ကတော့ဆင်းရောင်မို့လဲ။ရွှေမွေးလေးတွေမပါဘူး။ပြပြချောမို့ပြီးတော့ဝါဝဲရဖြူရောင်လေးတွေပွင့်နေတယ်အတိရဲ့ပုံကတော့လုံးဝိုင်းနေတဲ့ရှိအဖို့ခိုင်းတခိုင်းရှိအဲဗျာမြအတိခိုင်းရေအတွက်12ခိုင်းကနေ16ခိုင်းရှိရှိတယ
်မိုးကြီးချောက်ဝါကဝါပင်တပင်မှာဝါသီးအလုံးရေဘလောက်များတည်လဲဗျာ
အဘယ်နဲ့မလဲတပင်ကိုဗျာမြအတိရေအတွက်20ရနေ50ဒီရှိတယ်ဝါပေါက်၄ချိန်နဲ့ပြောရရင်တော့ဗျာ၄ကဏ္ဍကနေ5ကဏ္ဍလောက်တောင်ရနိုင်နေဗျာ
အဲ့ဒီငွေချောက်ဝါကိုဘယ်ဒေသတွေမှာအဓိကစိုက်ပျိုးဖြစ်ထွန်းနိုင်လဲ
ကျွန်တော်တို့ဗမာနိုင်ငံမှာတော့အနှံပြစိုက်ကြတာပါပဲ။တမန်ကောင်းတဲ့ကြေးရွာတွေမှာဘောင်မြောင်ထည့်ထိုးပြီးစိုက်ကြတာများတယ်ဗျ။တွက်ချီလည်းကြိုက်တာဦးဗျ
။ဘယ်လိုကြိုက်တာလဲဆရာလေးကစိုးစားမအောင်ဗျ
။မိုးဂျိုဖြစ်နေစိုက်ကြတာများတယ်။မိုးဂျိုငွေချီ6ပေါ်ရ။အဲတေကမှာအပင်ပေါင်း9600 80တော့ဗျာဗျာစိုက်တယ်။တပင်ကိုအသည့်24လုံးကနေတီးတဲ့ထောင်းတေကအတွက်ဆိုဝါပိတ်တာ1238ပိတ်တာတော့ထွက်တယ်ဗျကဲခင်ဗျားတို့ဒီနေ့ဝါစင်းနဲ့တွက်ကြည့်ပါဗျာမကြိုက်ဘူးလား
ဒါဆိုငွေကြီး6ဝါအကြောင်းနည်းနည်းတော့ဝင်ငှပေးပါအောင်ဗျ
ငွေကြီး6ဝါကမိုးဂျူတဲ့မိုးနှောင်းရာသီတွေမှာစိုက်ပျိုးနိုင်နေဗျမိုးလျော်ရာသီကတော့ခင်ဗျားဖေဖော်ဝါရီလတော့ကစပြီးစိုက်ကြတယ်မိုးရာသီမှာဆိုရင်တော့မေလနဲ့ဇွန်လအတွင်းတွေမှာစိုက်ပျိုးတာများတယ်မိုးနှောင်းအတွက်ဆိုရင်တော့ဗျာဇူလိုင်လလေကနေပြီးတော့အောက်ဟုတ်လအတွင်းမှာစိုက်ကြတာများတယ်
ငွေကြီးချောက်ဝါကိုဆက်ပြို့ဖို့မြေအနေထားကရောဘလို့မျိုးလဲဗ
ျမြေအနေထားကတော့နှုံးမြေနှုံးစနေမြေတဲနှုံးမြေဒီမှာဆိုင်အောင်ဆုံးလဲငွေကြီးချောက်ဝါကရေကောင်းမြေကောင်းကိုတော့ကြိုက်တယ်တနိုင်ငံလုံးနီးနီးလဲဆိုက်ကြတာပါလေဗ
ျမျိုးရွေးချယ်တဲ့နေရာမှာရောဘလို့မျိုးကိုရွေးချယ်တင်လဲဗ
ျမျိုးရွေးတဲ့နေရာမှာတော့အယူဆိုင်မှုလိုတယ်ဗျမျိုးကွက်လုံးဝကင်းစင်မှုလိုတယ်အပင်ပေါက်ရာခိုင်နှုန်း80ရာခိုင်နှုန်းအထက်ရှိမှုလိုတယ်ရည်သွေးမြင်ပါတဲ့ဟွာမျိုးကြီးကိုဒီချင်ဆိုင်ပြူလို့ရယ
်ဟွာမျိုးကတေအေကကိုဟွာပိတ်တာဘယ်လောက်ဆိုင်ပြူရင်ရတယ်ဗျတ
ေအေကကိုမျိုးစေ၃ပိတ်တာတော့တော်တော်မင်းဗျမဆိုင်ခင်မှာမျိုးစေကိုခေါချိုးဒါမှမဟုတ်အင်မီတာတို့လိုစိတ်မုံ၈ကရံနဲ့ရောပြီးတော့လူးပြီးတော့နှက်ပြီးတော့ဆိုင်ပြူဖို့လိုတယ်ဗျ
ငွေကြီးချောက်ဝါမျိုးစေ့ကိုဘယ်မှာဝယ်လို့ရလဲဗျ။
အဲဒီလိုဝါမျိုးတွေရွေးစေးကောင်းဖို့ ညနေဝါနဲ့ပိုးချီမီလုပ်ငန်းဌာနတွေမှာအလုံးလောက်ဝယ်ယူလို့ရတယ်ပါဗျာ
။ကောင်းလိုက်တာဆရာလေးဟာဆက်ပြုံးမဲ့တောင်းသူအလုံးတွေဆင်ပြေတာပေါ့ဗျာ
။ဟုတ်တာပေါ့ဗျာ။ငွေချီ6ဝါမျိုးကအကျိုးဖြစ်ဆုံးများပါပဲဗျာ
။ငွေချီ6ဝါကိုဆက်ပြုံးမဲ့ဆိုရင်ထဲထုတ်မြည်ပြင်းတဲ့အခါဘယ်လိုမြည်ပြင်းသလဲဆိုတာပြောပြပေးပါဦး
။အထဲကြီးနဲ့ပြီးတော့ထုံရင်းညက်ဖို့တော့လိုတယ်။မြည်အဆိုတက်ကအတော်သင့်ရှိတဲ့အချိန်မှာတဧကကိုဆက်ခဲတစ်ဆက်ကနေ20ဒါမှမဟုတ်ရင်လေဘွားထွန်းနဲ့လေးဆက်ကနေ60ခန့်ထုံပေးလို့ရတယ်ဘွားထွန်းတော့ကလေအပင်အစိတ်ကျဲတဧကဝင်းဆက်တဲ့ပုံမှာမူတည်ပြီးတော့အ ਨੇ အများဘွားဟတ်တဲ့အပင်ကျဲကျဲဆိုက်ရဆိုရင်နေတဲ့အချိန်မှာပေါင်းချင်းရတယ်လွယ်ကူတယ်ကိုးကြရောက်မှုလေတက်တာတယ်ဘိုးများတဲ့ဒဏ်ဘိုးနဲ့တဲ့ဒဏ်တွေကိုလေ तू ကခံနိုင်ရှိတယ
်နောက်တော့ဘာတွေရှိသေးလဲဆရာလေးရဲ့
အဲနောက်ပြီးတော့ဘာတွေရှိသေးလဲဆိုတော့ရိုးစီဖို့အကုန်ကျနေပဲပိုးတက်စီဖို့လည်းကုန်ကြတာတက်တာပဲဒီကျိုးတွေတော့ခံစားရတာမို့ရ
စိုက်ပုံဆိုင်ကြီးရောက်တော့ဘယ်လိုလဲဆရာလေးပြောပြပေးပါဦးဗျအ
ဲဒါတော့အမျိုးမျိုးပါဗျာကိုဒေတာနဲ့ကန့်ညီအောင်စိုက်ကြတာပါပဲစိုက်တိုင်းစိုက်ခြင်းတွေကတော့စိုက်ကြတာများတယ်အဲဒီမှာသတိပြုရမယ့်အချက်ရှိတယ်ဗျအဲဝါပေမှာဝါရက်ကလေးတွေတရွတ်ဆနှစ်ရွတ်ဆစပြီးထွက်တဲ့အခါမှာအချိန်အားဖြင့်တော့ဗျ15ရက်ကနေရက်20အတွင်းမှာဒီအချိန်မှာတခြင်းကိုနှစ်ပင်လောက်စီခြံထားပြီးတော့ကျန်တဲ့ပင်တွေကိုဆွဲ့လို့ပြရတယ်ဗျာဒါလည်းရက်20တဲ့ပို့ပြီးနောက်မကြသင့်ဘူး
။ဘာကြောင့်လဲဆရာလေးကအ
ဲတကယ်လို့ဆွဲ့လို့တာနောက်ကြခဲ့တယ်ဆို။စုပ်ထိုးဖို့ကြောက်ရောက်တဲ့တည်း။နောက်ပြီးဝါပင်ပေါက်ကလေးတွေခါရှည်သွားပြီးတော့အတိထွက်တာနောက်ကြတာလို့အတိထွက်လို့နည်းတာလို့ဖြစ်တတ်တယ်ဗျာ
။ကဲဆက်ပါဦးဆရာလေးက
။အဆက်ရပါဘောဗျာ။ဒီလိုနဲ့ဝါပင်ပေါက်စုံတဲ့ချိန်မှာစာတန်းပိတ်တဲ့ဒီပေါက်မြက်တွေကိုလိုက်ပေးရတယ်။စိုက်တန်းတစ်ခုနဲ့တစ်ခုကြားမှာလဲထုံလိုက်တာတွေစောင့်ရပေးရတယ်။
မြေပြင်တဲ့အကြောင်းကြံသွားတယ်နော်ဆရာလေး
။ဟောဟုတ်သားပဲ။မြေပြင်တဲ့အချိန်မှာတော့တဧကဝူနွားချေဒါမှမဟုတ်တစ်ဆွေးမြေဩဇာငါးစီးကနေ၁၀စီးနဲ့ဘိုင်အိုကွန်ပိုဇာနှစ်အိတ်ထည့်ပြီးမြေပြင်ပေးရတယ်
။ရေတွေဘာလို့အသင့်ပြဖို့လိုသေးလားဗျ။အ
ဲလိုအပ်ရင်တော့ရေသွင်းရတော့ပေါ့ဗျာ။ပုံမှန်ရတော့ဗျာ။တီးလုံးဖောက်ပိုးတွေစေးပြန့်မှုမလိုဘူးဗျ။ဒါပေမဲ့အစိမ့်အောင်နဲ့ပန်းအောင်တီးလုံးဖောက်ပိုးတွေအတွက်တော့တဧကကိုပရိုဆိုက်40 EC စေးရီကို300 cc ရနေပြီတော့600 cc ပတ်ပြန့်ပေးဖို့လိုတယ်ဗျာ
ငွေကြီး6ဝါကဘယ်အချိန်မှာဝါကောက်လို့ရပြီလဲဗျာ
ဘယ်အချိန်မှာစပြီးဝါကိုကောက်လို့ရပြီလဲဆိုတော့စိုက်ပြီးတော့ရက်တရာကနေရက်105ရက်ဝါသီးတွေစပြီးကွဲပြီဆိုရင်တော့ဝါကောက်လို့ရပြီဗျာအဲအဲ့ရနေဝါပင်းနေအသက်ရက်140ကနေ145ရက်အတွင်းမှာဝါကောက်သိမ်းမှုပြုရနိုင်မယ်အ
ဲ့ဒီနောက်ရော
အဲနောက်တော့6တွေ့အောင်နေလဲပြီးတော့တန့်စင်ရွေးချင်းဒါဆိုဇွေးကတဲ့ဝင်တဲ့ဘာကုန်းနေရရှိပြီပေါ့ဗျာကဲကဲကျွန်တော်ကတော့ပြောဖို့ပဲတတ်နိုင်တယ်ဗျာတကယ်တော့စိုက်မင်မစိုက်ဘူးဘလို့စိုက်မင်ဆိုတာကတော့ခင်ဗျားတို့တောင်းလို့ရတဲ့သဘောပဲဗျာကျွန်တော်ကတော့ငိုးနေတဲ့ဒေသတွေမှာအထွက်ဝင်ဝင်တိုးတဲ့တင်းတဲ့တခုကိုဝင်ရတာပဲပေါ့ဗျာ
ဟုတ်ကဲ့ပါဆရာလေးကျွန်တော်တို့လည်းတတ်နိုင်တော့ကြိုးစားပါမယ်ဗျာ
ကဲကျွန်တော်လည်းပြန်လည်ဝင်ဗျာ
မပြန်မနေဦးဆရာလေးကကျွန်တော်တို့အိမ်မှာထမင်းစားပါဗျာဒီကကောင်လေးတွေနေတဲ့ကကြက်တွေရလာတယ်ဗျာအဲ့ဒီကြွကြော်နဲ့မကြီးချင်ရင်ဟင်းနဲ့ညုတ်တိရောင်းနဲ့ဆိုခမင်းစိတ်မိန်တာဗျာ
ဟုတ်ကဲ့ပါဗျာဟုတ်ကဲ့
ဒီဇလန်မှာစိုက်ပျိုးရေးပညာရှင်အဖြစ်ကိုဝီလျံစောနိုင်ဦးတောင်သူလေသမားအဖြစ်ကိုကျွန်းဝင်းစောထွန်းတို့ကပါဝင်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်